မေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်မှာတစ္ဆာခံဖို့မျှော်လင့်ခဲ့တယ်လို့နောက်သမ္မတရဲ့လက်ထောက်တည်နဲ့ရုရှားတာဝန်ရှိသူတွေကြားစုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ပြောဆိုခဲ့တယ်လို့ယာရုကထုတ်ခံခဲ့ရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကလွှတ်တော်မှာထွက်ဆိုပါတယ်သမ္မတနဲ့ FBI ညွှန်ကြားရေးမှူးကော်မီတို့ကိုယ်ချင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာပထမဆုံးလူသိရှင်ကြားထွက်ဆိုရလဲဖြစ်ပါတယ်သမ္မတထရန့်ကယာရုကထုတ်ပြခဲ့ရတဲ့သူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့နဲ့မိုက်ကယ်ဖလင်းဟာလူကောင်းတစ်ယောက်ဖြစ်တာမို့သူ့ကိုမစုံစမ်းမဲ့လွှတ်ထားမယ်လို့ညွှန်လင်းတဲ့အကြောင်းသမ္မတကသူ့ကိုအတိအကျပြောဆိုခဲ့တယ်လို့ FBI ညွှန်ကြားရေးမှူးဟောင်းကထွက်ဆိုပါတယ်။သမ္မတကဖလင်းအပေါ်စုံစမ်းစစ်ဆေးမှုဆက်မလုပ်ဖို့ညွှန်ကြားခဲ့သလားဆိုတဲ့လွှတ်တော်ရဲ့မင်းမြန်းမှုကိုတော့ဒီလိုတိုက်တိုက်အသုံးလုံးနဲ့မညွှန်ကြားခဲ့ဘူးလို့ထပ်ဆိုသွားပါတယ်။သမ္မတရဲ့ပြောဆိုချက်ကိုသူ့အနေနဲ့ဒီလိုလုံပိုင်ခွင့်လုံနိုင်ခွင့်မရှိဘူးဆိုတာကိုပြက်ပြက်သားသားမပြောခဲ့ဘဲအဲ့ဒီအချိန်မှာဘာပြောလို့ပြောရမှာမသိအောင်ကိုအံ့ဩမြင့်တက်ခဲ့ရလို့ဇက်ကလုံးကိုအတော်လေးသတိထားရွေးချယ်ပြောဆိုခဲ့တယ်လို့လည်း FBI ညွှန်ကြားရေးမှူးကပြောကြားပါတယ်။သမ္မတဒါကအမှန်ကန်တဲ့လုံရမဟုတ်ဘူးလို့ပြောဖို့သူ့အနေနဲ့မစင်စားခဲ့မိဘူးလို့လည်းဖြေကြားသွားပါတယ်။သမ္မတနဲ့သူရဲ့ဆွေးနွေးမှုအတန်ဖန်နေရှိမယ်လို့မျှော်လင့်ကြောင်းလည်း FBI ညွှန်ကြားမှုဟောင်းကပြောပါတယ်။ဒါအပြင်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာရိုးသားခိုင်မာပြီးအမိခိုးကင်းတယ်လို့လည်း FBI ညွှန်ကြားမှုဟောင်းကိုမီကအထက်လွှတ်တော်ရှေ့မှောက်မှာထွက်ဆိုသွားပါတယ်ရှင်။